ကာချီလေကြားရဲ့တစ်ဖက်မှာရှိတဲ့ခရိုင်းမီးယားတံတားကိုယူကရိန်းတို့က S-200 ဒုံးကျင်နဲ့ပစ်ခတ်တိုက်ခိုက်ဖို့ကြိုးစားခဲ့ပေမဲ့တံတားကိုထိခိုက်ခြင်းမရှိသလိုလူတွေလည်းထိခိုက်ဒဏ်ရာရတာမရှိခဲ့ဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။2022ခုနှစ်ဖေဖော်ဝါရီလ24ရက်နေ့မှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့အချိန်ကစလို့ရုရှားတို့သိမ်းပိုက်လိုက်တဲ့ခရိုင်းမီးယားနဲ့ရုရှားအကြဆက်သွယ်ပေးထားတဲ့စစ်နမိုင်ရှိတဲ့ဒီတံတားဟာအချင်းချင်းတိုက်ခိုက်ခံရတာဖြစ်ပါတယ်။ယူကရိန်းကိုပစ်လိုက်တဲ့ဒရုန်းယာဉ်ကိုရုရှားလေကြောင်းကာကွယ်ရေးအဖွဲ့ကကြိုတင်သိရှိခဲ့ပြီးမကြာမီဂျာပြခံတားနိုင်ခဲ့တယ်လို့ကာဝေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်လူမှုကွန်ရက်တွေမှာတွေ့ရတဲ့မှတ်တမ်းတွေအရမီဂိုးတွေဖုံးလွှမ်းနေတဲ့ဒီတံတားကိုတွေ့မြင်ရပါတယ်တချိန်ထဲမှာပဲယူကရိန်းတို့ပစ်လိုက်တဲ့ drone ယာဉ်20ကိုခရိုင်းမီးယားကျွန်းဆွယ်အနီးမှာပစ်ချနိုင်ခဲ့တယ်လို့လည်းရုရှားကာဝေးဝန်ကြီးဌာနကဒီကနေ့ပြောပါရယ်ခင်ဗျာ